ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့9ရက်မြောက်နေ့အဖြစ်ရုရှားနိုင်ငံမှာဒီကနေ့ဆက်လက်ကျင်းပတာမှာမကြသေးခင်မိနစ်ပိုင်းအတွင်းကပြေဆုံးသွားတဲ့အုတ်ဆု F ကဆွီဒင်နဲ့တောင်ကိုရီးယားတို့ရဲ့ပွဲစဉ်မှာဆွီဒင်ကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်။မကြခင်မိနစ်ပိုင်းအတွင်းကစားကြတော့မယ့်ဒုတိယပွဲစဉ်မှာတော့အုတ်ဆု G ကဘယ်လ်ဂျီယမ်နဲ့ပနမအသင်းတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကနေ့အတွက်နောက်ဆုံးပွဲစဉ်ကိုတော့အုတ်ဆု G ကပဲတူနီးရှားနဲ့အင်္ဂလန်အသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့လက်ရှိချန်ပီယံဂျာမနီနဲ့မက္ကဆီကိုပွဲစဉ်မှာတော့မက္ကဆီကိုအသင်းကတကူးကူးမရှိနဲ့အနိုင်ရသွားပါတယ်။ဂျာမနီအသင်းပွဲဥဒ်ထဲမှာအခုလိုမက္ကဆီကိုအသင်းကိုရှုံးခဲ့တာကြောင့်ဘောလုံးလောကအတွက်အားအသင့်စရာဖြစ်သွားခဲ့ပါတယ်။ဂျာမနီအသင်းဟာခြေပေါ်အောင်ကောင်းကောင်းကစားနိုင်ငယ်ချင်းမရှိပါဘူးဒီနေ့မှာချန်ပီယံဖြစ်မယ်လို့တစ်ပေးခံထားရတဲ့အသင်းတစ်သင်းဖြစ်တဲ့ဘရာဇီးဟာလည်းမနေ့ကဩစတြေးလျနဲ့တကိုးစီတည်ဖြစ်သွားခဲ့ပါတယ်ဘရာဇီးအသင်းအနေနဲ့အကွက်ကြကြတွတ်တွတ်လေးတစ်ဖက်အသင်းကိုဖိကစားနိုင်ခဲ့ပေမဲ့အနိုင်ကိုထပ်မသွင်းနိုင်ခဲ့ပါဘူးအခုနေ့မှာကစားခဲ့တဲ့အုပ်စုပထမပွဲဥတဲ့ကစားပွဲတွေမှာနာမည်ကြီးအသင်းတွေရှုံးတဲ့အသင်းကရှုံးသေးကြတဲ့အသင်းကကျဖြစ်နေတာကြောင့်ထိတ်တန့်အသင်းတွေကန့်ခေတဲ့နှစ်ဖြစ်မလားဆိုတဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်နေပါတယ်